ဥရောပသမဂ္ဂလွှတ်တော်အမတ်တွေကြားမြန်မာအရေးဆုံးဖြတ်ချက်တည်းရချဖို့ကလည်းရှိနေပါတယ်မြန်မာအရေးဆုံးဖြတ်ချက်ထဲမှာတော့ Riders တင်းနောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲချက်တွေကိုရုပ်သိမ်းပြီးသူတို့ကိုချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့ကိုလည်းဥရောပလွှတ်တော်အမတ်တွေကတောင်းဆိုထားပါတယ် Riders တင်းနောက်တွေဖြစ်တဲ့ကိုဝါလုံးကိုကျော်စိုးဦးတို့နှစ်ဦးကတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီရင်ခံရတာဖြစ်ပါတယ်ဒီအကြောင်းမတ်တင်ကြီးထက်ကပြောပြမှာပါ
တရင်တော့တွေကိုလို့ကိုအနောက်ရှက်ကင်းကင်းလုံနိုင်တဲ့နိုင်ငံသားအလုံးတန်းတူခွင့်ရတဲ့နိုင်ငံမျိုးကိုမြန်မာပြည်သူတွေရသင့်တယ်လို့ဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲကဒီကနေ့ပြောဆိုလိုက်ပါတယ်။ဥရောပပါလီမန်မှာ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲ Frederica Mogherini ကအခုလိုပြောဆိုလိုက်တာပါ
။ People of Myanmar have asked to turn the page.to go towards a democracy
နိုင်ငံ democracy စနစ်ကိုဥတီပြောင်းလဲဖို့မြန်မာပြည်သူတွေကတောင်းဆိုခဲ့ကြတာပါပြည်သူတွေကဒီထက်ပိုပြီးတော့ထိုက်တန်ပါတယ်အစိုးရအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့လုပ်ရက်ပေါ်မှာတာဝန်ခံစီရင်းနဲ့သတင်းတောက်တွေသူ့ရဲ့အလုပ်သူလွတ်လွတ်လပ်လပ်လုပ်နိုင်တဲ့နိုင်ငံမျိုးကိုမြန်မာပြည်သူတွေရသင့်ပါတယ်ကိုယ်ဝယ်ယုံကြည်မှုနောက်ခံအကြောင်းရင်းတွေဘာပဲဖြစ်ပါစေနိုင်ငံသားအလုံးတန်းတူခွင့်ရတဲ့နိုင်ငံတစ်ခုမျိုးကိုမြန်မာပြည်သူတွေရလိုက်ပါတယ်
ဥရောပသမဂ္ဂလွှတ်တော်အမတ်တွေကြားမြန်မာအရေးဆုံးဖြတ်ချက်တည်းအချမှတ်ဖို့လဲရှိနေပါတယ်မြန်မာအရေးဆုံးဖြတ်ချက်ထဲမှာတော့ Riders သတင်းတောင်နှစ်ဦးတို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲချက်တွေကိုရုပ်သိမ်းပြီးသူတို့ကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ဥရောပလွှတ်တော်အမတ်တွေကတောင်းဆိုထားပါတယ် Riders သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်နှံခုနှစ်နှစ်စီကြာခံနေကြရတာဖြစ်ပါတယ်။လက်ရှိမြန်မာနဲ့ဥရောပသမဂ္ဂကြားကုန်သွယ်ရေးအစီအစဉ်တွေကိုထိန်းသိမ်းထားဖို့အတွက်မြန်မာဘက်ကအခြေအနေတွေတိုးတက်လာအောင်ခိုင်ခိုင်မာမာကြိုးပမ်းဖို့လိုတယ်လို့လည်း EU ရဲ့နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲကပြောဆိုပါတယ်
။ We've also made clear to the Myanmar authorities that our trade preferences with Myanmar are linked
ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးကမြန်မာနိုင်ငံရဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီအခြေအနေတွေနဲ့ချိတ်ဆက်နေတယ်ဆိုတာကိုမြန်မာအာဏာပိုင်တွေကိုရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်ပါတယ်။ဒါကြောင့်မလို့လက်ရှိကုန်သွယ်ရေးအစီအစဉ်တွေကိုထိန်းသိမ်းထားနိုင်ဖို့အတွက်အခြေအနေတွေတိုးတက်လာရေးခိုင်မာပြတ်သားတဲ့လုံဆောင်ချက်တွေမြင်ရဖို့လိုပါတယ်။တစ်ချိန်တည်းမှာပဲကိုဖီအာနန်အစီရင်ခံချက်အတိုင်းပြည်ပခန့်ရဲ့အရင်းငယ်အကြောင်းရင်းတွေကိုဖြည့်ရှင်းနိုင်ရေးမြန်မာအရက်သားအစိုးရနဲ့လည်းအနီးကပ်ဆောင်ရွက်နေပါတယ်
။ Riders သတင်းတောင်နှစ်ဦးအပေါ်စီရင်ချက်နဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကဒီကနေ့တုံ့ပြန်ပါတယ်။ဒီသတင်းထောင်နှစ်ယောက်အပေါ်စီရင်ချက်ကိုလူတွေသိပြီးမဖတ်ကြဘူးလို့ထင်မြင်တဲ့အကြောင်းပြောဆိုသွားတာပါ။သတင်းထောင်နှစ်ဦးအပေါ်တရားရေးစီရင်ချက်အရဆိုရင်တော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဘာမှမဆိုင်ပဲနိုင်ငံတော်လွှတ်ဝဲချက်ဥပဒေနဲ့သာဆိုင်နာကိုတွေ့ရတယ်လို့လည်းပြောဆိုသွားပါတယ်ရှင်။